Welcome to the Voice of America in Burmese.
Mingalani ni gima tora sini tini ra mo ban bija wa ye la khmya. Piyo American da ye na taong sa chao kune nui ma la nisa nga ye. Tau cha ni nyan ni gien si zene gu. Nyuma san roje nyan ni chao na ye guya ni kuna na iti. American Bureau su Washington DC miro ga ni lang lumi da sa chao sa ku nisa nga ru ga ni da ye itin sa ni ba bi. Jono nyan wen oma tiki ni nyan ni gien si zene gu. Taong yu itin sa ma wa khmya.
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညနေခင်သတင်းတွေကိုမဲအီတန်ဆန်တဲ့အတူကြညာပေးသွားမှာပါယူကရိန်းအရေးနဲ့နေတိုးဖွဲ့မှာဆက်လက်ပါဝင်သွားမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တာတခါဒီဥရောပသမ္မဂအနေနဲ့ဆက်ပြီးတော့ချင်းချောက်နေမယ်ဆိုရင်ဒုက္ခတွေရေအီယူနိုင်ငံတွေထဲကိုဝင်သွားလို့ရအောင်တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်မယ်လို့တူရကီ မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်ကနေမြေရှင်းလင်းရေးစစ်ဆင်မှုအတွင်းလူအခွင့်ရေးချိုးဖောက်တယ်ဆိုတဲ့ကုလသမဂ္ဂတာဝန်ရှိသူတို့ရဲ့ဆုတ်ဆွဲချက်ကိုတရားဝင်ကန့်ကွက်သွားမယ်လို့မြန်မာအစိုးရကပြောပါတယ
်ဒီလိုမျိုးလွတ်လွတ်လပ်လပ်ပြောကြားခြင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူးဒီလိုမျိုးမှားရမျိုးပြောကြားချက်တွေအတွက်လည်းသူမှတာဝန်ရှိတ
ယ်။သမရယုံပြောခွင့်ရဥဇော်သေးပြောသွားတာဖြစ်ပါတယ်။ဒီသတင်းတွေပြီးမှတင်ဆက်ပါမယ်။အဲ့ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံဘောလုံးအသင်းကစူဇူကီဖလားပြိုင်ပွဲမှာဆက်ပြီးကစားမှလာတကာကရင်ပြည်နယ်ထိုင်းနယ်စပ်တိုက်ပွဲတွေရဲ့အခြေအနေ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်ဤတန့်စင်တို့ကပြောပြပေးကြပါအောင်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ပါသူ့ရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေအတွင်းယူကရိန်းကိုလိလိရှုပြီးတော့အမေရိကန်နဲ့ရုရှားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့တာကြောင့်ဒီပေါ်စိုးရိမ်မှုတွေကြီးထွားလာစေခဲ့ပါတယ်။ဒါအပြင် NATO မြောက် Atlantic စစ်ဆာချုပ်မှာအမေရိကန်ပါဝင်နေမှုကိုလည်းပြန်လည်စဉ်းစားတော့မှာဖြစ်တယ်လို့သူကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကို NATO အတွင်းမှုချုပ်ယန်စတိုတန်ဘတ်နဲ့မကြသေးခင်ကတယ်လီဖုန်းဆက်စကားပြောရမှာတော့သူ့အနေနဲ့ဒီကိစ္စရဲ့နှစ်ခုလုံးပေါ်စိတ်ဝင်စားပြီးတော့ဆက်လက်ထောက်ခံတော့မှာဖြစ်တယ်လို့ထရမ့်ကပြောကြားခဲ့ပါတယ်ရွေးကောက်ခံသမ္မတထရမ့်နဲ့ကြာသပတေးနေ့ကတယ်လီဖုန်းဆက်ပြောကြားရမှာခရိုင်းမီးယားဒေသကိုတရားမဝင်သိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့ရုရှားရဲ့ကြူးကြော်မှုအပေါ်ထရမ့်ကမေးခွန်းထုတ်ခဲ့တယ်လို့ယူကရိန်းသမ္မတပိုရိုရှန်ကိုကပြောပါတယ်ဒါအပြင်ယူကရိန်းအရှေ့နယ်ဆက်ကအခြေအနေနဲ့ခရိုင်းမီးယားဒေသအကြောင်းထရမ့်ကိုအသေးစိတ်ပြောခွင့်ရခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ဥရောပကော်မရှင်ဥက္ကဋ္ဌယင်ကလောက်ဂျန်ဂါရိုနဲ့အတူဘရက်ဆဲမှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမစ္စတာပူရရှန်ကိုကပြောကြားခဲ့ပါတယ်ခင်ဗျာ
ဥရောပသမဂ္ဂကသာတူရကီနိုင်ငံကိုဆက်ပြီးချင်းချောက်နေမယ်ဆိုရင်သူ့အနေနဲ့တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်ပြီးတော့ထောင်တောင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေ EU နိုင်ငံတွေထဲကိုတချိန်ထိုးဝင်လာအောင်လုပ်လိုက်မယ်လို့တူရကီသမ္မတရီဆက်တေးအာဒိုရန်ကEU ကိုတတိပေးလိုက်ပါတယ်။ဇူလိုင်လကမအောင်မြင်ခဲ့တဲ့အာနာသိမ်းမှုနောက်ပိုင်းမှာအစိုးရကအင်အားလွန်ကျွတ်သုံးပြီးနှိမ့်ခုတ်ခဲ့တဲ့အတွက်တူရကီကို EU အဖွဲ့ဝင်အဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုဆိုင်းငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တဲ့အပေါ်မှာမဖြစ်မနေလိုက်နိုင်ရမှာမဟုတ်တဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးနောက်တနေ့မှာပဲအာဒိုရန်ကသူ့ရဲ့တောက်ကြနေမိကုမာဒေါသနဲ့တုံ့ပြန်လိုက်တာပါ။တူရကီကရွှေပြောင်းဒုက္ခသည်3တန်းခွဲတဲ့မင်းဲကိုလက်ခံထားတာကို EU အနေနဲ့ကတိပေးခဲ့ပြီးတာကိုဖျက်လိုက်မယ်ဆိုရင်တော့ဆိုပြီးတော့ဒီတိုင်းဆက်သွားမယ်ဆိုရင်နေဆက်တကားတွေဖွင့်ပြလိုက်မယ်လို့အာဒိုရန်က EU ကိုပြောလိုက်ပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုတူရကီနဲ့ပြန်ပို့ဖို့လက်ခံရင် EU ကတူရကီအဖွဲ့ဝင်ဖြစ်ရေးကိုပိုမြန်မြန်ဆန်ဆန်ဆွေးနွေးမယ်ဆိုတာနဲ့ရွှေပြောင်းဒုက္ခသည်တွေအတွက်လည်းအထောက်အကူတွေပေးမယ်ဆိုပြီးတော့ EU ကတူရကီနဲ့ဒီနှစ်အစောပိုင်းတော့ကသဘောတူထားပါတယ်ရှင်။
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလူသေလောင်32လောင်းနဲ့လူဦးကောင်9ခုလျှို့ဝှက်ပြီးမြုပ်နှံထားတာကိုမက္ကဆီကိုအာဏာပိုင်တွေကရှာဖွေတွေ့ရှိခဲ့ပါတယ်။မွေးရဆေးဝါးရောင်းဝယ်တဲ့ဂိုင်းတွေကြီးစိုးရာဂွာရီယိုပြည်နယ်ဇေလလာမြို့မှာလျှို့ဝှက်မြုပ်နှံထားတဲ့နေရာတရာစင်ကျော်ကိုရှာဖွေတွေ့ရှိခဲ့တာပါ။အဲဒီဒေသမှာလူတွေကိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်သွားတာတွေရှိသလိုလူသတ်မှုတွေနဲ့နေမြေအပိုင်စားဖို့မွေးရဂိုင်းချင်းချင်းမကြာခဏပြစ်ကတ်တိုက်ခိုက်မှုတွေဖြစ်ပွားလေရှိပါတယ်။တည်ဆုံသူတွေဘသူဘဝဖြစ်တဲ့ဆိုတာကိုစစ်စစ်ဖို့ပြည်နယ်မြို့တော်ချီပန်စင်ဂိုကိုအခုခါမှဒီရုပ်ချင်းတွေတည်ဆောင်သွားပြီလို့အာနာပိုင်နီကပြောပါရယ်ထိန်းသိမ်းစခန်းတွေမှာလူတချို့ကိုဖမ်းဆီးချုပ်နှောင်ထားတယ်လို့အမီမဖော်လို့သူတဦးကရဲတွေကိုအကြောင်းကြားခဲ့ပြီးနောက်မှာဒီအလောင်းတွေကိုလူညိုရေးတပ်ဖွဲ့ဝင်တွေကရှာတွေ့ခဲ့တာပါအဲ့ဒီနေရာမှာဖမ်းဆီးခံရသူတဦးကိုရဲတွေကတွေ့ခဲ့ပေမဲ့သူဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး
ကျေးဇူးတော်နဲ့ညစာစားလို့တော့မပြီးသေးခင်ပါပဲဈေးဆိုင်တွေထဲမှာ Black Friday ဈေးချတာတွေကိုဝယ်ဖို့တချို့သူတွေဆိုရင်ညပိုင်းအိပ်ပြီးတော့ဈေးဝယ်ဖို့တန်းစီပြီးစောင့်နေကြပါတယ်မိခင်ပြောင်စုမှာကျေးဇူးတော်နဲ့ပြီးနောက်တစ်နေ့က Black Friday ဈေးဝယ်နေ့ဖြစ်ပါတယ် Black Friday လို့ခေါ်ရတဲ့အကြောင်းကတော့ဈေးဆိုင်တွေအရှုံးပေါ်ခံရလို့ရှိရင် Being in the red ဆိုပြီးတော့အနီရောင်နဲ့ပြထားပြီးတော့အမျက်ရရင်တော့ In the black အမဲရောင်ဖြစ်သွားတယ်ဆိုပြီးတော့ဒီနေ့ဟာဈေးဆိုင်တွေရောင်းကောင်းပြီးအမျက်ရစေမယ့်နေ့ဖြစ်လို့ပါပဲဒီလတလောနှစ်တွေမှာဈေးဝယ်ဖို့အရန်တက်ကြွားတာတွေပိုတိုးလာနေပါတယ် Black Friday ဟာဆိုရင်တောက်ကြနေတရက်တည်းမဟုတ်တော့ပဲဒီဈေးဆိုင်ငယ်တွေတဲကိုဝယ်ပြီးတော့အားပေးဖို့စနေတရင်းတွေထိပါတိုးပြီးဈေးဝယ်ကြပြီးတော့ Cyber Monday တင်းလာနေဟာလေအကြီးဆုံး online ကနေဈေးဝယ်တဲ့နေ့ဖြစ်ပါတယ် Florida ကစပြီးတော့ Ohio California စတဲ့ပြည်နယ်တွေထိတနိုင်ငံလုံးကဈေးဝယ်လို့သူတွေဟာကြီးစီတော်နေ့မှာအများကြီးဈေးလျှော့မယ်လို့ပြောထားတဲ့ site တွေရှိမှတန်းစီပြီးစောင့်နေကြပါတယ်ကြတာပေးနေတုန်းကဆိုရင် Kmart ချော့ဈေးဆိုင်အပါအဝင် JCPenney Best Buy နဲ့ Target တို့ကနေမနက်6နာရီခွဲကစပြီးဒီနေ့ကုန်ဖွင့်ပါတယ်နယူးယောက်မြို့ကမေစီကုန်တိုက်ကြီးမှာကြာသပတေးနေ့မွန်းလွဲပိုင်းမှာ Black Friday အကျိုးဈေးရောင်းပွဲအတွက်ဈေးဝယ်လို့သူတွေကကုန်တိုက်တကားဖွင့်လာတဲ့တိုးပြီးဝင်ဝယ်ခဲ့ကြပါတယ်။မန်ဟတန်မှာရှိတဲ့မေစီကုန်တိုက်ရှိမှာဆိုရင်စိုင်ညနေ 9:00 နာရီဖွင့်ချိန်မတိုင်ခင်စိုင်ရှိမှာလူ 16,000 တန်းစီစောင့်နေခဲ့ကြပါတယ်။ကုန်တိုက်တော်တော်များများကကြာသပတေးနေ့ညနေဒါမှမဟုတ်တောက်ကြနေမိုးမလင်းခင်မှာစဖွင့်ကြပါတယ်ရှင်
။အစ္စရေးနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ Haifa မှာလောင်ချနေတဲ့မီးကိုမိသားသမားတွေကအခုကမှထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီမီးကြောင့်လူတွေတောင်းနဲ့ချီးပြီးတော့ဘေးကင်းရာကိုထွက်ပြေးတိမ်းရှောင်ခဲ့ပါတယ်။ဒါပေမဲ့လည်းအစ္စရေးနိုင်ငံတစ်ဝန်းကဒါဇင်နဲ့ချီးတဲ့မီးတွေကိုမိသားသမားတွေကဒီကနေ့၄ရက်မြောက်နေ့အဖြစ်ဆက်လက်နှိမ့်သက်နေပါတယ်ခင်ဗျာ
။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေကိုနေနေတာနဲ့ပတ်သက်လို့အစိုးရအကြောင်းပြောကြားဖို့မြန်မာတာမတ်ကိုဆင့်ခေါ်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ရခိုင်ပြည်နယ်ကအခြေအနေပေါ်မကျေနပ်တာကြောင့်အရှိတောင်အရှနိုင်ငံတွေမှာမြန်မာအစိုးရပေါ်ဆန္ဒပြနေကြပါရယ်ရခိုင်ပြည်နယ်ကမတည်မငြိမ်မှုအခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်အများပြဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလွန်ခဲ့ကြသလိုအမျိုးသားသွေးစည်းညီညွတ်ရေးအတွက်အလေးထားလှုံ့ဆော်သွားမယ်လို့ဂရီပေးပြောဆိုခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တွေလည်းဒါဟာစင်ခုံမှုတည်းဖြစ်နေပါရယ်နောက်ထပ်မတီးမငြိမ်မှုတွေတိုးဖြစ်ပွားမလာအောင်အားလုံးအနေနဲ့ထင်းထင်းသင်းသင်းလုပ်ကြဖို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုထားပါရယ်ဒီမတိုင်ခင်ရပိုင်းတုန်းကတော့မလေးရှားဝန်ကြီးတယောက်ကဒီရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ Suzuki Plus ဘောလုံးပွဲကပွဲတွေကနေမလေးရှားအသင်းနှုတ်ထွက်ကောင်းထွက်မယ်လို့ပြောခဲ့ပေမဲ့မလေးရှားအသင်းအနေနဲ့ဆက်ပြီးတော့ပါဝင်ကစားသွားမှာဖြစ်တယ်လို့မလေးရှားအစိုးရကဒီကနေ့ပြောဆိုလိုက်ပါရယ်ခင်ဗျာ
နောက်တစ်ပတ်မှာထိုင်းနိုင်ငံလွှတ်တော်ကထူးခြားတဲ့အစည်းအဝေးတစ်ခုကျင်းပမယ်လို့ဥပဒေပြုလွှတ်တော်အကြီးအကဲကတောက်ကြနေမှာပြောလိုက်ပြီးတော့ဒါဟာအင်ရှစ်မင်းသားမဟာဗဂျယ်လွန်ကွန်နန်းတရီဖိတ်ခေါ်ဖို့ဆွေးနွေးမှာလို့အများကထင်မြင်ချက်တွေပေးကြပါဗျ။ပြည်သူတွေအယမ်းကြီးညိုလေးစားကြတဲ့ဘီရင်ကြီးဘူမီဘောဟာအော်တိုဘာလ13ရက်နေ့မှာနေရွာဆန်ခဲ့တာပါ။ဆယ်စုနှစ်နဲ့ချီအတွင်းမှာဖြစ်ခဲ့တဲ့နိုင်ငံရေးအုံကြွမှုနိုင်ငံရေးမြန်ဆန်တဲ့တိုးတက်ဖွံ့ဖြိုးမှုနဲ့2014ကစပြီးစစ်ဆေးရဆအုပ်ချုပ်တဲ့ထိုင်းနိုင်ငံအတွက်တော့ထီးနန်းဘီရင်စနစ်ကအခြေကျတည်ငြိမ်တဲ့မန်တိုက်တစ်ခုပါပဲ။အင်္ဂါနေ့မှာအထူးစည်းဝေးတစ်ခုအတွက်စည်းဝေးကြဖို့လွှတ်တော်ကိုတောင်းဆိုခဲ့တယ်လို့ဝန်ကြီးချုပ်ပရာရက်ချန်အိုချာကတောက်ကြနေတဲ့သတင်းထောက်တွေကိုပြောလိုက်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့နောက်တစ်ပတ်ထဲမှာလည်းနိုင်ငံတွေကမထွက်ဖို့လည်းပြောထားပါတယ်။အင်ရှေဆန်မင်းသားဗာဂျီရာလွန်ကွန်ဒီဇင်ဘာတရနေ့မှာနန်းတက်ဖို့ပြင်ဆင်မှုတွေလုပ်နေတယ်လို့ရိုက်တာသတင်းဌာနကအရင်လကသတင်းပေးပို့ထားပါတယ်။တရဝင်နန်းတက်အခမ်းအနားကိုတော့ဘင်းကြီးဘူမီဘောကိုနောက်နှစ်မှာတကြိုပြီးမှကျင်းပမှာပါ။အခြေခံဥပဒေအရဆိုရင်တော့လွှတ်တော်ကအင်ရှေဆန်ကိုဘင်းရင်ဖြစ်နန်းခံဖို့ဖိတ်ရမှာဖြစ်ပါတယ်။96နှစ်အရွယ်ဘီရင်အကြံပေးကောင်စီအကြီးအကဲဟောင်းပရမ်တင်ဆူလာနွန်ဒါကယာယီအနေနဲ့ဘီရင်တာဝန်ကိုလက်တလောဆောင်ရွက်နေပါတယ်ရှင်
။တရုတ်ငါးဖန်ဆက်လီတွေကိုတားဆီးသွားဖို့သူတို့ပိုင်ကျွန်းစုတွေအနီးမှာကင်းလက်ရေရင်တွေခြားထားစောင့်ကြည့်သွားမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်။အခုလိုလှုပ်ဆောင်တာကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုလုပ်ငန်းတွေအပေါ်ထိခိုက်နိုင်ပေမဲ့အငင်းပွားစရာကိစ္စရပ်တွေမှာလက်ဦးမှုရှိရှိနဲ့လှုပ်ဆောင်တာဖြစ်တယ်လို့အကြေကတွေကသုံးသပ်ပါရယ်။လွန်ခဲ့တဲ့အော်တိုဘာလရုံးကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာသူ့အစိုးရအနေနဲ့နော်ထူနာကျွန်းစုတွေအရင်နဲ့ပတ်သက်ပြီးပြက်ပြက်သားသားရပ်တည်သွားမှာဖြစ်တယ်လို့ပြောပါရယ်။ဘော်နီယိုအနောက်မြောက်ဘက်က ကျုံးငယ်ပေါင်း282ကျုံးပါဝင်တဲ့အဲ့ဒီကျုံးစုနာကရေးပြမှာတရုတ်သင်းမော်တွေမကြာခဏဖြတ်တန်းသွားလို့ရှိပါတယ်စက်တင်ဘာနဲ့အော်တိုဘာလအတွင်းအဲ့ဒီကျုံးတွေမှာကျင်းပတဲ့ဆေးပြပွဲတွေကိုသမရဝီဒိုဒိုစစ်ဆေးကြည့်ရှုခဲ့ပါသေးတယ်ထိတ်တိုက်ရင်ဆိုင်တွေ့နိုင်ဖို့အလားအလာနေပါတယ်နော်တူနာကျုံးစုတွေနာကဒီစီးပွားရေးဇုံတွေပါဝင်တဲ့အခြေရေမိုင်200လောက်ကိုသူတို့ပိုင်ဆိုင်ကြောင်းအင်ဒိုနီးရှားဘက်ကရက်တီပြသလာတယ်လို့ပဲတရုတ်နိုင်ငံဘက်ကလည်းဟိုးအရင်ကတည်းကအဲ့ဒီရေပြင်မှာငါးဖမ်းခဲ့ကြတဲ့သမိုင်းဆိုင်ရာအချက်လက်တွေကိုကိုးကားထောက်ပြခဲ့ပါတယ်
။လက်စစ်တအားပေးဆက်ယုံလုပ်ငန်းခွင်မှာညန်းစင်ပြိုကျလို့အလုံသမား84ယောက်တိတ်ဆုံရတဲ့အမှုနဲ့ဆိုင်တဲ့လူ73ယောက်ကိုဖမ်းထားတယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဗုဒ္ဓနေ့မနက်ညန်းပြိုကျတဲ့အချိန်မှာခုတိတ်ဆုံသွားတဲ့အလုံသမားအများစုဟာ AAP မျှော်စင်ကအောက်ခံပလက်ဖောင်းကိုပေ230အမြင့်ကနေစောင့်နေကြတာပါ။ဒီမတော်တဆမှုကြောင့်ဘောလုံးကွေးလောင်ကျဲတဲ့ဒီလုပ်ငန်းခွင်ဟာစတီကြောင်းတွေကွန်ကရစ်တွေနဲ့တစ်သားပြရတွေအပုံကြီးဖြစ်သွားတာပါဒီအမှုအတွက်စုံစမ်းစစ်ဆေးရေးလုပ်ရမှာအဓိကထားအာယုံစိုက်ကြတာကတော့အစင်မြင့်အလျက်စစ်ဓာတ်အားပိတ်ဆက်ယုံတွေစီမံကိန်းတွေတော်တော်များများကိုတာဝန်ယူထားပြီးတော့လုပ်ငန်းခွင်မတော်တဆမှုတမိုင်းကြောင်းလည်းရှိတဲ့ဆက်လုပ်ရင်းကုမ္ပဏီကြီး Hyben Jingnang ဖြစ်ပါတယ်ဒီမတော်တဆမှုကအလုပ်ချိန်ပြောင်းတဲ့အချိန်မှာဖြစ်တာကြောင့်ဒီလောက်လူများများသိခဲ့တာဖြစ်တယ်လို့လည်းအစိုးရသတင်းဌာနကပြောပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာအာနာရှောင်းဖာရီနန်မာကော့စ်ကိုသူရဲကောင်းတွေမြုပ်နှံတဲ့စစ်တင်းကြိုင်မှာဂုံပြူမြုပ်နှံတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဒီကနေ့ဖိလစ်ပိုင်တက္ကသိုလ်ဝင်အတွင်းကျောင်းသားတွေဒါဇင်နဲ့ချီးပြီးတော့အဝတ်မပါကိုဗလာနဲ့ဆန္ဒပြခဲ့ကြပါတယ်။မာကော့စ်ကိုစစ်တင်းကြိုင်ကနေဖယ်ရှားပေးဆိုတဲ့ကြွေးကြော်သံအပြင်လက်ရှိသမ္မတဒူတာတေးရဲ့မူရီစေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေကိုရည်ညွှန်းပြီးတော့လဲတရားလက်လွတ်တက်ဖြတ်မှုတွေအဆုံးသတ်ဆိုတဲ့ကြွေးကြော်သံတွေအော်ပြီးမျက်နှာဖုံးဆွတ်ထားတဲ့ကျောင်းသားတွေကဆန္ဒပြကြပါတယ်မာကော့စ်မိသားစုတွေကတမိုင်းကိုပြောင်းပြဖို့သူတို့ရဲ့နာမည်ကိုပြန်ဆင်ဖို့ကြိုးစားနေတဲ့အပေါ်မှာမချေနှက်တဲ့အတွက်အခုလိုဆန္ဒပြတာပါခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်နဲ့မအီတန်စင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တင်းမှာပဲတိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှောဒေသမှာနေကြားဆောက်ရဲစခန်းတွေကိုတိုက်ခိုက်ခံရပြီးနောက်လူညိုရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်တဲ့အပေါ်တရားဝင်ကန့်ကွက်သွားမယ်လို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံယုံွယ်အရာရှိရဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့လည်းမြန်မာသမရယုံကပြောဆိုလိုက်တာပါအခြေဆုံးကိုတော့ VOA သတင်းတောက်မတ်မီခါကတင်ပြမှာဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်နှောဒေသမှာအောက်တိုဘာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းစစ်စင်ရေးတွေလှုပ်ဆောင်နေတဲ့မြမစစ်တပ်ဟာလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတယ်လို့မြန်မာနိုင်ငံရဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တက်ကနက်မြို့မှာအခြေစိုက်ထားတဲ့ UNHCR ယုံအကြီးအကဲဂျွန်မက်ကစ်ကဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။နေအိမ်တွေကိုမီးရှို့တာလူတက်တာအမျိုးသမီးတွေကိုအတ္တမပြုကျင့်တာတွေလို့လူခွင့်ရေးချိုးဖောက်မှုတွေကိုကျွလွန်နေတယ်လို့AFV သတင်းဌာနကိုပြောကြားခဲ့တာပါမြန်မာသမရယုံပြောရေးဆိုခွင့်ပုဂ္ဂိုလ်ဦးဇော်ထေကတော့ UNHCR အရာရှိတဦးအနေနဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုမှုအတွက်တာဝန်ယူဖြေရှင်းသွားရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်ဆွဆွဲချက်နဲ့ပတ်သက်လို့လည်းတရားဝင်ကန့်ကွက်သွားမယ်လို့ပြောဆိုခဲ့တာပါ
အခြေမြင့်မရှိတဲ့ဆွဆွဲပြောကြားချက်တွေတော့ဘာလို့မတင်ဘူးအဲ့လိုမျိုးဆွဆွဲပြောကြားမှုမတင်ဘူးအဓိကကတော့ကုလသမဂ္ဂဖြစ်တဲ့အတွက်ကုလသမဂ္ဂရဲ့ခိုင်တုံတဲ့အထောက်အထားတွေအချက်လက်တွေကျွန်ကြီးစိတ်ချရတဲ့အရင်းမြစ်တွေပို့အခြေခံပြီးပြောကြားတယ်ဒီလိုမျိုးလက်လွတ်စပယ်ပြောကြားခြင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူးဒီလိုမျိုးမှားရုံးပြီးတော့ပြောကြားချက်တွေအတွက်လည်းသူ့မှာတာဝန်ရှိတယ်သူဖြေရှင်းရပါလိမ့်မယ်ကျွန်တော်တို့အစိုးရအနေနဲ့ဒီမှာရှိတဲ့ UNC ကိုလည်းကျွန်တော်တို့ပြောမယ်နောက်ကုလသမဂ္ဂမှာရှိတဲ့ကျွန်တော်မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အနေနဲ့ UNC ရဲ့ High Commissioner မာမင်းကြီးကိုတွေ့ပြီးတော့လည်းပြောပါမယ်ဒီလိုမျိုး UNHCR ဝန်ထမ်းတယောက်အနေနဲ့လက်လွတ်စပယ်မပြောသင့်တဲ့ပြောတဲ့ဟာတွေဒီလိုက်နိုင်ရမယ့်သူ့ရဲ့ကျင့်ဝတ်ကိုတော့ကွန်တက်နောက်သူ့ရဲ့ကြိုးရေးဆိုခွင့်သူ့ရဲ့ profession ပေါ့အဲ့ဒါတွေနဲ့မညီညွတ်ပဲဖြစ်နေရတဲ့ပတ်သက်လို့တို့ကအရေးယူဆောင်ရွက်ပေးဖို့လိုပါလိမ့်မယ
်မောင်နှောဒေတာကပြိပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူယာနေချီရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲ UNHCR အရာရှိရဲ့ဝေဖန်ချက်ထွက်ပေါ်လာတာဖြစ်ပါတယ် UNHCR ယုံပြောခွင့်ရသူ Vivian Tan ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရောက်ရှိလာသူတွေရဲ့ ပြောဆိုချက်တွေအပါအဝင်လူခွင့်ရေးချုပ်ပေါက်ခံရတဲ့သတင်းတွေဟာစိုးရိမ်စရာအခြေအနေတွေမှာရှိနေတယ်လို့ပြောဆိုခဲ့ကြောင်း AFP သတင်းကဖော်ပြထားခဲ့ပါတယ်။မောင်နှောဒေတာကအခြေအနေတွေပေါ်မကျေနပ်တဲ့အတွက်အရှေ့တောင်အာရှနိုင်ငံအချို့မှာလည်းကန့်ကွက်မှုတွေပေါ်ပေါက်နေပါတယ်။မွတ်စလင်အများစုရှိရာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့အပြင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတန်ယုံတွေအနီးမှာဆန္ဒပြပွဲတွေပေါ်ပေါက်လျက်ရှိပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာဥပဒေနဲ့အညီဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားပါတယ်
ဖီယိုရီသတင်းတော့အမေခါဖြစ်ပါတယ်ဒါနဲ့တဆက်တည်းမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအဖိနှိပ်ခံနေရတယ်ဆိုတဲ့အတွက်ဆိုပြီးမြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြန်ပွဲကနေနှုတ်ထွက်ဖို့စဉ်းစားနေတဲ့မလေးရှားနိုင်ငံကဘောလုံးပွဲမှာဆက်လက်ပါဝင်ကစားသွားမယ်လို့ဒီကနေ့တောက်ကြမှာကြေညာလိုက်ပါတယ်မြန်မာနိုင်ငံရခိုင်ဒေသကမွတ်စလင်တွေပေါ်မြန်မာအစိုးရရဲ့လုပ်ရက်တွေပေါ်ပြင်းထန်တဲ့ရက်တီချက်ထားဖို့ဆိုပြီးမလေးရှားနိုင်ငံကတောက်ကြနေကဆန္ဒပြကြပါတယ်ဒီလိုအခြေအနေကြားကပဲဘောလုံးပွဲမှာဆက်လက်ပါဝင်ကစားဖို့ဆုံးဖြတ်လိုက်တာပါအကြောင်းစုံကိုတော့ Writers သတင်းတပုတ်ပေါ်အခြေခံပြီးနန်းလောင်ကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာလ16ရက်နေ့မှာကျင်းပနေတာပါဒီပွဲကနေမလေးရှားနိုင်ငံနှုတ်ထွက်သွားမယ်ဆိုရင်အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံရဲ့ပြည်ရင်းရင်းမှာဝင်မဆွက်ဖက်ရေးဆိုတဲ့အရင်ကတည်းကထားရှိလာတဲ့မူဝါဒတွေကိုဆန့်ကျင်ရာရောက်ပါလိမ့်မယ်မလေးရှားလူငယ်နဲ့အာကစားရေးရာဝန်ကြီးကယ်ရီဂျမာလူဒင်ကအစိုးရရဲ့ဆုံးဖြတ်ချက်ကိုအခုလိုပြောပါတယ
်ကက်ဘိနက်တလားဘတ်တူဆန်ပါစုကန်ကီတာထရော့စ
်မြန်မာနိုင်ငံမှာကျင်းပတဲ့ဘောလုံးပွဲမှာဆက်ကစားဖို့အစိုးရဝန်ကြီးများအဖွဲ့ကဆုံးဖြတ်လိုက်ပါတယ်ရှေ့ဆက်လုပ်မဲ့တန်တမာရေးလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနကမကြခင်ချိန်ညပါလိမ့်မယ်။ရခိုင်ဒေသကဖြစ်ရတဲ့အတွက်မလေးရှားကတိတ်ကိုစိုးရိမ်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်းကျွန်တော်တို့သတိထားနေရပါတယ်။ရခိုင်ဒေသကဖိနှိပ်မှုတွေရပ်တန့်သွားအောင်တခြားနည်းလမ်းနဲ့ကျွန်တော်တို့လုပ်ကင်သွားမှာပါ
။ Suzuki Phala ဘောလုံးပွဲကနေနှုတ်ထွက်ဖို့အစိုးရဝန်ကြီးတွေကိုအစည်းအဝေးမှာတောင်းဆိုထားခဲ့သလိုဆက်ကစားမယ်မကစားဘူးဆိုတဲ့ဆုံးဖြတ်ချက်ဘလို့ပဲဖြစ်ဖြစ်ရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးလှုပ်ရှားပြောဆိုသွားမယ်လို့လည်းနိုဝင်ဘာလ23ရက်နေ့က Kerry ကပြောပါတယ်။ရန်ကုန်မှာလည်းမြန်မာနဲ့မလေးရှားအာကစားနည်းပြတွေကနိုဝင်ဘာလ26ရက်နေ့မှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးပွဲစဉ်အကြောင်းတွေပြောဆိုကြတာပါမြန်မာအသင်းနည်းပြ GAT CC ကအခုလိုပြောပါတယ
် different teams that we faced in the friendly
BNN နဲ့ကစားတဲ့ပွဲမှာမြန်မာအသင်းသိပ်ကိုအားရဖို့ကောင်းပါတယ်ဒီနှစ်သင်းမှာကွာခြားချက်တွေများပေမဲ့ခင်ခင်မင်မင်ပဲကစားကြတာပါရှုံးထွက်အဆုံးဖြတ်ပြီးမဲ့ပွဲလေးဖြစ်တာကြောင့်အသေးအံကစားရမယ်ကြည်ကောင်းတဲ့ပွဲဖြစ်ပါ
မလေးရှားနီးပြအွန်ခင်ဆွေးကတော့ဒီပွဲမှာဆက်ပါဝင်ကစားဖို့ဆိုရဲမလေးရှားအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မှတ်ချက်မပေးဘဲနဲ့ပွဲစဉ်အကြောင်းတွေကတော့အခုလိုပြောဆိုပါရဲ
Big crowd I believe that they can handle it most important we keep focus
ဘလုံးပြေတက်ကတော့အများကြီးလာအားပေးပါတယ်ကျွန်တော်အသင်းကောင်းကစားနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်ရေးကြီးဆုံးကတော့ဗျာပြင်ပလောကမှာဘာဖြစ်လာမလဲဆိုတာစဉ်းစားနေဖို့တဲ့ကွင်းထဲမှာပဲအာရုံစိုက်ထားဖို့လိုပါတယ်
ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချုပ်ဖောက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရဲဆိုပြီးသတင်းတွေထွက်ပေါ်နေတာကြောင့်အမျိုးသားရင်ကြားစစ်ရေးလှုပ်ဆောင်သွားမယ်ဆိုတဲ့ထောက်အောင်ဆန်းစုကြည်ရဲ့အဆိုရသည့်အပေါ်ကြီးမားတဲ့စိန်ခေါ်ချက်တွေဖြစ်လာနေပါတယ်။ရခိုင်ဒေသအကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေရမှာလူ86ဦးထက်မနည်းသေဆုံးပြီး3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကတည်းကမြန်မာနဲ့မွတ်စလင်အတိုင်းဝန်ကြားပဋိပက္ခတွေဖြစ်ပေါ်ခဲ့ပြီးလူရာနဲ့ချီတည်ဆုံခဲ့ပါသေးတယ်။ခုကိစ္စမှာကော်ဖီအန်နန်ကော်မရှင်ဖွဲ့စည်းပေးထားရုံနဲ့မလုံလောက်ပဲထောက်အောင်ဆန်းစုကြည်ဝင်ရောက်ပြီးတော့အပြည့်အဝစုံစမ်းစစ်ဆေးတဲ့နဲ့ထိမ့်သိမ့်တဲ့ဆိုပြီးတော့ဝေဖန်ရေးသမားတွေကပြောဆိုပါတယ်။လွတ်လပ်တဲ့သတင်းသမားတွေလှုပ်ခွင့်ရေးသမားတွေကိုအဲ့ဒီဒေသထဲတွားရောက်ခွင့်အစိုးရကပိတ်ပင်ထားစေပါရခိုင်ဒေသဖိနှိပ်မှုတွေရပ်တန့်ဖို့ဆိုပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကဆန္ဒပြသူတွေတက်ဆိုင်ရာနိုင်ငံမြန်မာတာဝန်အသီးသီးရှိမှတောက်ကြနေမှာစူဝေးဆန္ဒပြဖို့အစီအစဉ်ထားကြတာဖြစ်ပါရဲ့ရှင်
။နန်းလောင်ပြောပြခဲ့တာပါ။တောရရှိများခင်ဗျာ။အမေရိကန်နိုင်ငံတဖွားမှာကျင်းပနေတဲ့ကျေးဇူးတော်နေ့အခမ်းအနားတွေအကြောင်းမတင်ပြခင်အခုတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ကရင်ပြည်နယ်ဖအံနဲ့ကော့ကရိတ်မြို့နယ်တွေမှာအစိုးရတပ်နဲ့နေကြားစောက်ပူးပေါင်းလာတဲ့တပ်တွေဟာDKBA တပ်တွေနဲ့နင်းမြေစိုးမိုးနိုင်ရေးအတွက်တိုက်ပွဲဖြစ်နေခြင်းမှာ DKBA ကထောင်ထားတဲ့မိုင်းတွေကြောင့်တပ်မတော်နဲ့နေကြားသောတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိတဲ့သတင်းတွေထွက်ပေါ်နေပါတယ် VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့လာပါတယ
်ကရင်ပြည်နယ်အတွင်းမှာလည်းမြမတပ်မတော်နဲ့နေကြားသောတပ်ဖွဲ့ဝင်တွေ DKBA တပ်တွေနှစ်ဖက်ပစ်ခတ်မှုတွေမိုင်းခွဲမှုတွေကြောင့်နှစ်ရက်ခြားခန့်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါပြီးခဲ့တဲ့ရက်ကပဲကရင်ပြည်နယ်ဖအံမြို့နယ်အတွင်းကကျုံထော်ရေတကွန်အနီးတောထဲမှာက ဒီနေ့ကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတိုင်းအတာကျွန်တော်တို့ဒီဟိုဗီဒီယိုကအခုအတ
1951လေစစ်တုံးရဲ့အနှစ်တည်းဘုံဘူးဆုံးလူကြီးရတဲ့ရောက်တယောက်ထိတော့ခေရွားတယ်တိုက်မိုင်းတိုက်မိုင်းနဲ့တိုက်ကင်းထွေကင်းထွေနဲ့တိုက်မိုင်းဆိုတော့ကျိုးနဲ့လေကျိုးနဲ့တူကျိုးနေတဲ့တားရတာပေါ့60ဘုံတီးတွေနဲ့လေအဲ့လိုကျိုးနေတဲ့တားပြီးတော့ထိတာပေါ့
ဒီ KBA ဘက်ကတော့မြမတက်မတော်နဲ့နေကြသောတက်ကနေမြေရှင်းနေခဲ့တာကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်နေရသလိုသူတို့ရဲ့ဆုတ်ခွာခဲ့တဲ့နေမြေတွေမှာမိုင်းတွေထောင်ခဲ့တာတွေရှိတဲ့အကြောင်းဒီ KBA တက်မှုဘုံမှုကြီးစောစံအောင်ကဆိုပါတယ
်ဒီတက်ဝဲဖြစ်တဲ့ကာလမှာဘာလို့ထောင်နေလဲနော်ထောက်ပါတယ်ထောင်လာတော့ဆိုသူရောချစ်ပေါ်အဲ့ဒီတိုက်ဝဲဖြစ်တဲ့အချိန်မှာအခုကကျွန်တော်တို့ကဒီကိုကိုကာကွယ်ရေးမိုင်းတွေဝင်ဦးစားပေးတော့ရအောင်ရှိတယ်နော်လုံးခဲ့တဲ့ဒီတက်ကိုဖြစ်ကြကြပါတော့အဲ့ဒီမေတော်လန်ခွာတော့မဟင်းဆိုတော့အဲ့ဒီမှာထွန်လာတယ်စက်က3ယောက် BGA တယောက်ပါလေစက်က3ယောက်ပြီးသွားတယ်နော်ရာရှိတူပါဘူး BGA တယောက်ပေါ့နော်ဒီတယောက်ဒီကောင်းမှုဘက်မှာဆိုလို့ရှိရင်လုံနဲ့ကုန်ရေးကဆိုလို့ရှိရင်ဖြစ်တာပဲအဲ့ဒီဒီလက်ရှိဒီဘူဖီလိုပဲပါလေဒီလိုဘူကျော်တဲ့ဘက်ဒီတမ်းမှာခုမှမလဲဖြစ်တာပဲစက်ကခွဲတော့ပျောက်ကြတော့ပေါ့ကျွန်တော်တို့ရဲ့အနေထားတော့နော်မမကသူကဒီဟက်ကြီးကအကောင့်ထည့်ဖို့ပြည့်ကျွန်တော်တို့ရှင်းတယ်အေးအစိုးရဟောင်းတော့ကတို့ဒီဟကြီးကတာရောအကောင့်ထည့်ဖို့သဘောတူစာချုပ်ကိုချုပ်ထားရတယ
်ဒါအပြင် DKBA တပ်ဖွဲ့ဝင်10ဦးထက်မနည်းကိုလည်းဒီအပိုင်းတွင်ဖမ်းဆီးမှုတွေရှိနေတယ်ဆိုပြီး DKBA ဘက်ကပြောပါတယ်နေကြသောတပ်ဘက်ကတော့နေမြေရှင်းလင်းတာမဟုတ်တဲ့အကြောင်းနဲ့နေမြေစိုးမှုအတွက်တိုက်ခတ်ရတာရှိတယ်လို့လည်းနေကြသောတပ်မှုဘုံမှုသိန်းဆောင်မင်းကဆိုပါတယ
်ဒီလောဆယ်ကျွန်တော်နေမြေစိုးမှုတာကပဲရှိတယ်ဒီဒီကြီးနေခဲ့တဲ့နေရာကိုကျွန်တော်ဒီစိုးစောတို့ဟိုမဲတော်ရှိဘောเนาะကျွန်တော်လည်းကတော့တက်မတက်မတော့ပေါင်းလို့စုံမှုထားတာပဲရှိတယ်ကျွန်တော်တိုက်ရတာဟုတ
်တက်မတော်ဘက်ကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကိုဆက်တွေ့မေးမြန်းဖို့စ조사ခဲ့ပြီးမဲ့ဆက်တွေ့လို့မရခဲ့ပါဘူးမြမတက်မတော်နဲ့ဒီကြီးပြေတို့ဟာမြဝတီမျိုးကနေကော့ကရိတ်မျိုးအထိဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ခင်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ဒီကြီးပြေတက်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့1994ခုနှစ်ကတည်းကအဖြစ်ခတ်ရက်ဆဲခဲ့ပြီး2010မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်နာမည်နဲ့2011ခုနှစ်မှာဒုတိယကြိမ်အဖြစ်ခတ်ရက်ဆဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA တနိုင်ငံလုံးဖြစ်ခတ်တက်ခတ်မှုရက်ဆဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြမအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်။ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့1994ခုနှစ်တုန်းကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတပ်အင်အားရာခနန်းလောင်းနဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်။အခုလက်ရှိမှာတော့ဒီတပ်ဖွဲ့တွေနဲ့မြမတက်မတော်အပါအဝင်နေကြားဆောင်ပူပေါင်းတက်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင
်ဆရာရှင်များရှင်မြမပြည်မှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ့်မှုလူတက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်တွေကြရင်ကောင်းမလဲဘယ်ပုံဘယ်နည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူလူအကြပညာပေးလုပ်ငန်းတွေပြင်းပြင်းကျယ်ကျယ်ဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-555လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်။
မနက်ဖြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတခါနားဆင်ရမှာက Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အခမ်းအနားတွေကိုအမေရိကန်နိုင်ငံတဖွန်းနဲ့ပြည်ပမှာရောက်နေတဲ့အမေရိကန်ပြည်သူသန်းပေါင်းများစွာကဆင်နွှဲနေကြပါတယ်။အစဉ်လာအဖြစ်တော့ကောက်သစ်စားပွဲတော်ဖြစ်တဲ့ဒီကျေးဇူးတော်နေ့အားလည်းရဲ့အတွင်းအမေရိကန်ပြည်သူတွေဟာဘယ်နေရာမှာပဲရောက်ကုမိသားစုနဲ့အတူပြန်ဆုံတက်ကြပြီးကျဆင်တွေကင်းစားကြဘောလုံးပွဲတွေနဲ့ဒီနယူးယောက်မြို့ကကျေးဇူးတော်နေ့တရုတ်ပြလှည့်လည်ပွဲကိုလည်းကြည့်ရှုကြပါရစေ။ VOA သတင်းတော့မာရီယာမာဒီယောလိုသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါရစေ
။အမေရိကန်နိုင်ငံနယူးယောက်မြို့မန်ဟတန်အရက်မှာကျင်းပခဲ့တဲ့ကျေးဇူးတော်နေ့မေဆီအလားပြလှည့်လည်ပွဲကိုတော့လူတွေထောင်ထဲချီကြည့်ရှုအားပေးခဲ့ကြပြီးတော့အဲ့မှာအလားပြဂါးကြီးတွေ Katong Yo Mobian Wong Jiri ne Kapya Pyobi Durika Pyobi Gejabari. Dabi American Pidu Tambang Miazwa Hale through ye Midazune to Chizurone Alayaku Senwebo Twa My Mount Town Chibi Ki Twagejabari. Afghanistan and Maro American Setari Ha through ye need to put in to Chizurone go Senwegejabari.
Being here, I mean, just being with all the new people that, you know, you have all the camaraderie with, you know, being able to be here with training and advising with the Afghan.
Akulo, Jezu Roni, Ale Yama, Midazune, Tumhope, Goe, Yebo, Yebatune, Du, Dima, Shini Naina, Afghan Tapuerigo, Legion, Tenan Birari, Ajan Birari, Lo Naina, Genoru, Dwa, Nauta, Aquin Langon, the Kulo, Timare.
Don Korean and Yama, so in Let American Tapuari Ha, just in the Alu Downy net.
Honestly, the spread out here is so nice, all the food, and they do a really good job of making everybody feel kind of like...
ဒီစီရင်ကတော့ဗျာကျွန်တော်မိသားစုနဲ့ခွဲပြီးတော့ပထမဆုံးကြည့်ကျေးဇူးတော်နေကိုဆင်နွှဲရတာဆိုတော့ရင်ထဲမှာတော့မျိုးကြီးပေါ့ဗျာဒါပေမဲ့ရိုးသားဆုံးပြောရရင်တော့ဒီမှာလှုပ်ထားတာတွေကရန်ကောင်းပါတယ်စားစရာတွေကလည်းတကယ်ကောင်းပြီးတော့လူတိုင်းကိုယ်ရမှာကိုရောက်နေသလိုခံစားရပါတယ်တကယ်ကိုကောင်းတာပါ
အမေရိကန်နိုင်ငံတဝမ်းမှာဂျက်ဆင်တန်ပေါင်းများစွာကိုခြေစွရုံနေညစာစားပွဲတွေမှာစားသုံးခဲ့ကြပြီမဲ့နှကောင်ကိုတော့နှစ်စဉ်လွတ်ပေးနေကြအစင်လာတိုင်းသမရကဘီးမဲ့ပေးခဲ့ပါတယ်သမရဘာမှဘီးမဲ့လွတ်ပေးခဲ့တဲ့ဂျက်ဆင်နှကောင်ကတော့ဒါတာနဲ့တော့ဆိုတဲ့ဂျက်ဆင်နှကောင်ဖြစ်ပြီးအဲ့ဒီဂျက်ဆင်နှကောင်ဟာအခုခါမှာဘီးမဲ့လွတ်ပေးခံရတဲ့အတွက်ဗာဂျီးနီးယားပြည်အဲ့
ီစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီကနေ9:00နာရီခွဲထိ Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်တယ်လို့ DVB ရုပ်သံလိုက်မှလည်းပြန်လည်ရှုစားနိုင်ပါတယ်ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိတ်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်ရန်ကုန်စာလိုက်ကြီးဗဟုစာလိုက်ကြီးစာလိုက်ဒေတာမှ855ရန်ကုန်မြို့လိုလိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်ခင်ဗျာမကြခင်အစီအစဉ်တွေဆုံးမသက်ခင်မှာအခုတော့သတင်းချင်းရုပ်ကိုကိုအောင်ကပြောပြပေးပါအောင်ဗျာ
ဥရောပတမဂါကတူရကီနိုင်ငံကိုဆက်ပြီးတော့ဒီချင်းကြောင်နေမယ်ဆိုရင်တောင်းနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေ EU နိုင်ငံတွေကိုတချိန်တုန်းဝင်သွားနိုင်အောင်တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်မယ်လို့တူရကီသမ္မတ Recep Tayyip Erdogan က EU ကိုသတိပေးလိုက်ပါတယ်ဇူလိုင်လကမအောင်မြင်တဲ့အာဏာသိမ်းမှုနောက်မှာအစိုးရကအင်အားအလွန်ကျွံသိမ်းပြီးတဲ့နှိတ်သုံးပြီးနှိပ်ကွက်တဲ့အတွက်တူရကီကို EU အဖွဲ့ဝင်အဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုဆိုင်းငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တာကြောင့် EU ဘက်ကတူရကီဘက်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွေကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းနေတာနဲ့ပတ်သက်လို့စိုးရိမ်ကြောင်းပြောကြားဖို့မြန်မာတမ်မတ်ကိုဆင့်ခေါ်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ရခိုင်ပြည်နယ်တွေကအခြေအနေတွေပေါ်မကျေနပ်တာကြောင့်ရှိတော်အရှာနိုင်ငံတွေမှာမြန်မာအစိုးရအပေါ်ဒီဆန္ဒပြမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်တွေကမတည်ငြိမ်မှုအခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်များပြားဟာအင်းနီဂျင်မင်္ဂလာဒေ့ရှ်နိုင်ငံကိုထွက်ပြေးခေါ်လွန်ခဲ့ကြသလိုအမျိုးသားသွေးစည်းညီညွတ်ရေးအတွက်အလေးထားလှုံ့ဆော်သွားမယ်လို့ကတိပေးပြောဆိုထားတဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တွေလည်းဒါဟာစိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်။တရုတ်ငါးဖမ်းဆက်လီတွေကိုတားဆီးသွားဖို့သူတို့ပိုင်ကျွန်းစုတွေအနီးမှာကင်းလေရေရင်တွေခြားထားစောင့်ကြည့်သွားမယ်လို့အင်ဒိုနီးရှားအနာပိုင်တွေကပြောပါတယ်။အခုလိုလှုံ့ဆော်တာကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုလုပ်ငန်းတွေအပေါ်ထိခိုက်နိုင်ပေမယ့်အငင်းပွားစရာကိစ္စရပ်တွေမှာလက်ဦးမှုရှိရှိနဲ့လှုံ့ဆော်တာဖြစ်တယ်လို့အကြက်တွေကသုံးသပ်ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာအာနာရှင်ဟော့ဖာဒီနန်မာကော့စ်ကိုသူရဲကောင်းတွေမြုပ်နှံထားတဲ့စစ်သင်းကြီးမှာဂုံပြူမြုပ်နှံတာကိုကင်ဂရက်ဆန္ဒပြတဲ့အနေနဲ့ဒီကနေ့ဖိလစ်ပိုင်တက်ကတိုဝင်းအတွင်းចောင်းသားတွေဒါဇင်နဲ့ချီဆန္ဒပြခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလုံဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိ9မီတာ16.25ရူကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.